မကြသေးခင်နှစ်တွေကစလို့အပြောင်းလဲတွေမြင်တွေ့ခဲ့ရတဲ့မြန်မာနိုင်ငံမှာအစိုးရလုပ်ငန်းတွေအများစုတည်ရှိရာနေပြည်တော်ကိုတန်တမန်နေအခြေဆိုင်လှုပ်ရှားနိုင်အောင်ရေရှည်စီမံကိန်းတစ်စိတ်တစ်ပိုင်းအဖြစ်စတင်ဆောင်ရွက်နေတာဖြစ်တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။တည်တင်းအပြည့်စုံကို VOA မြန်မာပိုင်းကမတ်မေခါကတင်ပို့ထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါအမျိုးသားလွှတ်တော်မှာတနင်္လာနေ့ကဆွေးနွေးမှုတွေအတွင်မှာနေပြည်တော်ကဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေနဲ့ပတ်သက်လို့သက်ဆိုင်ရာတာဝန်ရှိသူတွေကိုမေးမြန်းစင်မှာတန်ယုံတွေပြောင်းရွှေ့ရေးအစီအစဉ်ကိုထည့်သွင်းပြောဆိုသွားတာဖြစ်ပါတယ်။မြန်မာနိုင်ငံအခြေစိုက်တန်ယုံတွေပြောင်းရွှေ့နိုင်ရေးလုပ်ငန်းလှုပ်ဆောင်နေတာနဲ့ပတ်သက်ပြီးနေပြည်တော်ကောင်စီဝင်ဦးကန့်ချွန်ကလွှတ်တော်မှာအခုလိုဖြေကြားခဲ့ပါတယ
်။တန်ယုံများဆောက်လုပ်ရန်အတွက်ဒကိနတီတီမျိုးနယ်ဟိုတယ်စုံနောက်ကျောမှာ900ပြည်အကျယ်မြေခွက်120ခွက်ကို၎င်း300ပြည်အကျယ်စစ်တမ်းမှုယုံမြေခွက်90ခွက်ကို၎င်းဖော်ထုတ်ထားပြီးဖြစ်ပါရာလောလောဆယ်အားဖြင့်တန်ယုံများမဆောက်သေးတော့လဲဘင်္ဂလားဒေ့ရှ်နိုင်ငံမလေးရှားနိုင်ငံတို့ကစာချုပ်ချုပ်ဆိုအားရထားပြီးဖြစ်ပါတယ်တရုတ်နိုင်ငံကာတာနိုင်ငံဘရူနိုင်းနိုင်ငံနဲ့အိန္ဒိယနိုင်ငံတို့မှလည်းငားရရေးနဲ့စာချုပ်ချုပ်ဆိုရေးစီစဉ်ဆောင်ရွက်ဆဲဖြစ်ပါတယ
်နေပြည်တော်အတွင်းမှာတန်တမန်တွေနဲ့လုပ်ငန်းလုပ်ကိုင်တွေနဲ့နိုင်ငံသားသားတွေနေဖို့အတွက်အင်အားတွေစီစဉ်ထားရှိပြီးဖြစ်ကြောင်းလက်ရှိနေပြည်တော်မှာနိုင်ငံသားသားတွေနေထိုင်ဖို့လှုပ်ဆောင်နေတဲ့အင်ယာစီမံကိန်းတွေနဲ့လမ်းပန်းဆက်သွယ်ရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးဥကန့်ချွန်ကခုလိုဆက်လက်ပြောဆိုခဲ့ပါတယ
်။နေပြည်တော်တို့ long stay နေလူသူများ၊တန်ယုံများ၊ရုံးခန်းများဖွင့်လှစ်လူသူများအတွက်စပူတီးတီးမြို့နယ်ပြည်မနာတောင်မြူလမ်းဘေး Grand ACE Villa စီစဉ်ဆောင်ရွက်ထားပြီးအဆင့်မြင့် apartment များ၊ရုံးခန်းများထိုဝင်းထဲမှာတင် shopping mall, swimming pool,gymnasium spa တို့ကပါရှိပါလေ။လောလောဆယ်အားဖြင့်ပြည်ထောင်ယုံရုံဝင်ဖွင့်လှစ်ထားပြီးနိုင်ငံသား26ဦးနေထိုင်ရရှိပါလေ။မြန်မာပြည်အနှံ့မြို့များကိုလေရင်ဖြင့်သွားလာနိုင်ပါလေ။ထို့ပြင်ဘန်ကောက် Airway ဖြင့်ဘန်ကောက်တို့တပတ်5ကြိမ် China Eastern Airline မှကုမင်းကိုတပတ်လည်2ကြိမ်နေပြည်တော်မှတိုက်ရိုက်သွားနိုင်ပါလေခင်ဗျာ။ဒီတွင်မှအမျိုးမျိုးအနေနဲ့တို့ခီးသွာနိုင်ရန်အတွက်နေပြည်တော်အခြေပြုမော်တော်ယာဉ်လိုင်း16လိုင်းကားစီးရေ250စီးဖြင့်၎င်းအခြားပြည်နယ်တိုင်းအခြေပြုရင်လိုင်း59လိုင်းရင်စီရေ800ဖြစ်သွားလာနိုင်ပါလေ
အခုလိုမြန်မာနိုင်ငံအခြေစိုက်နိုင်ငံသားတန်ယုံတွေပြောင်းရွှေ့လှုပ်ဆောင်ဖို့နဲ့ပတ်သက်ပြီးနိုင်ငံသားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးတန်းကျော်ကဒီလုပ်ငန်းစဉ်ဟာနှစ်ရှည်စီမံကိန်းဖြစ်ကြောင်းပြောင်းရွှေ့လိုတဲ့နိုင်ငံသားတန်ယုံတိုင်းကိုကြိုဆိုကြောင်းဒီလုပ်ငန်းစဉ်နဲ့ပတ်သက်ပြီးအခုလို VOA မေးမြန်းမှုကိုဖြေကြားခဲ့ပါတယ်။ကျွန်
တော်တို့အခြေအနေကတော့တန်ယုံအချို့ကဒီပြည်ပေါ်မှာတော့ကျုံ့ဝဲပေါ့နော်ဆိုတော့ဒီစင်အော့ဖ်ဆိုတာလို့ခွင့်ပြုနေရဆိုပြီးတော့နိုင်ငံသားရေးဌာနကိုဘာလို့ဆက်သွယ်ကြိုးစားရှိပါလဲ။ကျွန်တော်တို့တော့တန်ယုံကြီးရှိတယ်
စစ်ကောင်းဆောင်ဟောင်းဗိုလ်ချုပ်မှုကြီးတန်းရွှေလက်ထံ2002ခုနှစ်ကစတင်ပြီးပြည်မနာမြို့အနီးမှာတည်ဆောက်ခဲ့တဲ့နေပြည်တော်ဟာ2005ခုနှစ်မှာအစိုးရရုံးဆိုင်ရာမြို့အဖြစ်ပြောင်းလဲခဲ့တာဖြစ်ပါတယ်။နေပြည်တော်ဟာအေရိယာစတူရန်မိုင်3000နီးပါးရှိပြီးခမ်းမန်းကြီးလူကြီးတန်းကျော်နေထိုင်ကြောင်းလဲမြို့တော်ဝန်ရှိသူတွေကပြောပါရရှင်။